မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတပ်ဖြတ်နေတာပြည်သူ့သမားတွေအပါအဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ကုလသမဂ္ဂတွေ့ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေကပြောကြားလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာစစ်တပ်ကဆက်လက်ပြီးရင်းရဲဆက်ဆက်ဖိနှိပ်နေတာတွေကိုအန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုံချလိုက်ကြောင်းလည်းနယူးယောက်ကုလသမဂ္ဂဌာနချုပ်ကတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂတွေ့ရေးမှူးချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကပြောပါတယ်။ကုလသမဂ္ဂမူချုပ်ရဲ့ထုတ်ပြန်ချက်မှာလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုစစ်တပ်ကလက်မခံသေးကြောင်းဖော်ပြထားတယ်လို့လည်းစတီဖင်ဒူဂျရစ်ကအခုလိုပြောသွားပါတယ
်။ The military continues to defy calls including by the Security Council to end violations of
ဒီနယ်လူ့ခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ဖို့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့လုံခြုံရေးကောင်စီအပါအဝင်တောင်းဆိုမှုတွေကိုမြန်မာစစ်တပ်ကဆက်လက်ပြီးရင်းဆိုင်နေသေးပါခိုင်မာပြီးညီညွတ်တဲ့နိုင်ငံတကာတုံ့ပြန်မှုအရေးတကြီးလိုအပ်ခဲ့ပါတယ်လို့သူကပြောသွားတာပါဒီတော့တွင်မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းအောင်ပန်းမြို့မှာတောက်တာနေကဆရာနာတိမ်မှုစန့်ကျင်တဲ့ဆန္ဒပြပွဲကိုစစ်တပ်ကဖြိုခွဲမှုကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ပါတယ်မြန်မာပြည်သူတွေနဲ့ငြိမ်းချမ်းတည်ငြိမ်ပြီးတရားဝါပြောတဲ့နိုင်ငံဖြစ်လာစေဖို့ဆိုရဲသူတို့ရဲ့ညှော်နှမ်းချက်တွေနဲ့တစ်ချက်ချင်းကုလသမဂ္ဂအတွေ့အမှုချုပ်အနေနဲ့ဆက်လက်ရည်တည်နေကြောင်းလဲစတီဖင်ဒူဂျရစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်